ကချင်လူလတ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးဇူလိုင်လဇန်ကလေးကနှစ်ဖက်စီရေးတင်းမာနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွင်အတွင်းတိုက်ပွဲတွေတဖန်ငြိမ်တက်နေရကမနေ့ကစနေနဲ့တနင်္ဂနွေနှစ်ရက်မှာနန်းဆိုင်ရန်ရွာအနီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုခုလိုပြောပါတယ်
ဟုတ်ပုတ်လားလက်ဆက်ချော့ရဲ့နဲ့ကနဲ့ဟိုမင်းပြင်းသားနဲ့နဲ့တူလာတယ်စီကောက်စီဘက်ကသူတို့ကျွန်တော်တို့ရောက်နေတဲ့နေရာမှာရောက်တယ်လို့ရင်ဆက်တိုက်ပွဲတွေရှိပါတယ်အဲ့ဒီမှာလဲသူကလေကျုံနဲ့လာပြမပြစ်တဲ့ရှိပါတယ်မနေ့က29ရက်နေ့မှာလဲလေကျုံနဲ့လာပြစ်တဲ့အချိန်တွေရှိပါတယ်မင်းပြင်းသားလည်းနည်းနည်းတော့လှုပ်ချလာတယ်နမ်ဆန်ညာဘက်လည်းဒီဘလဲမဒီယာဘက်သွားတဲ့နေရာပေါ့အောင်ကြရဆိုတဲ့နေရာမှာဖြစ်ပါတယ်အဲလေကျောင်းကနဲ့ဖြစ်တယ်လေအဲ့ဒီနေရာမှာပဲဖြစ်ပါတယ်ဟိုနမ်ဆန်ညာယူဟာမှာလဲဘုံကျဲတာရှိပါတယ
်နမ်ဆန်ညာယူဟာကတော့အရင်လကတည်းကတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူတွေတိမ်းရှောင်နေပြီးဖြစ်တယ်လို့လည်းပြောပါတယ်ဒီကနေ့မှာတော့နှစ်ဖက်တပ်တွေအကြားငြိမ်သက်နေပေမဲ့လည်းစစ်ကောင်စီတပ်ကဗမော်ကနေအင်အားဖြည့်တင်းတာတွေရှိနေကြောင်းနဲ့ KIA ဘက်ကလည်းလမ်းခရီးမှာစောင့်ဆိုင်တာတွေရှိနေတဲ့အကြောင်းဒေသခံလူကပြောပါတယ်
အခုကပုံမှန်တက်တယ်သူတို့ခုနကာတုံးစီဒီမင်းအပိုင်းဘလောက်တက်တယ်လဲလို့မသိဘူးကျွန်တော်လည်းဟိုမှာလမ်းမဆုံးတာတုံးစီဆုံးခဲ့တော့ပေါ့ဒါမှဟိုဟိုထဲကဟာတယ်လားဟိုမှာဆောင်းထားပြီလေမဒီအဘက်မှာဟိုတနည်းအားပိုက်ပဲဖြစ်တယ်အဲ့ဒါစင်စင်လေးတော့ကြာပါပေါ့
စစ်ကောင်စီဘက်ကနေမန္တလေးကတက်လာတဲ့စစ်သင်္ဘောတွေဟာဒီလ18ရက်နေ့မှာဗမော်မြို့ကိုဆက်ရောက်လာခဲ့ပါတယ်ဒီစစ်သင်္ဘောတွေဆက်ရောက်ပြီးတဲ့နောက်ဗမော်မြို့မှာလုံခြုံရေးတင်းကျပ်ထားခဲ့တယ်လို့လိုက်စာဘက်မှာလည်းတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်နေကြပါတယ်။စစ်ကောင်စီတပ်နဲ့ KIA အကြားလိုက်စာဒေသမှာစီရင်တင်းမာမှုတွေရှိနေချိန်ဒီလ25ရက်နေ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီလ22ရက်နေ့ကလည်းဖားကန့်ဒေသကာမိုင်းအနီးမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ကာမိုင်းအနီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်စစ်ကောင်စီတပ်နဲ့ KIA နှစ်ဖက်လုံးကဖားကန့်ကမိုင်းလမ်းကို9ရက်ကြာပိတ်ထားခဲ့ပြီးဒီကနေ့မှမှကားလမ်းတွေပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ